မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့စစ်အုပ်ချုပ်ရေးကိုဖိစံတဲ့ဌာနပေါင်းစုံကဝန်ထမ်းတွေအလုံမသွားပဲကန့်ကွက်ဆန္ဒပြနေကြတဲ့ CDM လှုပ်ရှားမှုတွေဟာတနေ့တခြားပိုးပြီးတော့အားကောင်းလာနေပါတယ်။ဒီလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများပြားရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။ဒီနေ့ဆရာနာရှင်ဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့အမျိုးသမီးတချို့ပြောထားတဲ့အတန်တွေကိုဒီသတင်းပန်အမျိုးသမီးခန္ဓာမှာစူးစီးတင်ပြထားပါရဲ့ရှင
်။
အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့အထွေထွေသပိတ်ကြီးဖြစ်လာတဲ့အထိဆင်နွှဲသွားမယ်လို့ကြွေးကြော်ထားတဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးတွေရှေ့ရန်ကနေပါဝင်နေကြတာပါအာဏာရှင်ဆန့်ကျင်ရေးလမ်းမော်ထွက်ဆန္ဒပြနေကြတဲ့သူတွေမှာအမျိုးသမီးတွေရဲ့အသံတွေကိုအခုလိုကြဲကြဲလောင်လောင်ကြားနေရတာပါနိုင်ငံတော်တိုင်းပြည်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံခေါင်းဆောင်တွေတိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်သတင်းနှစ်ပတ်နေပါရှိသွားပါပြီအစိုးရဖမ်းဆီးခဲ့တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ပိုင်းမှာနေအိမ်ပြန်ခွင့်ပေးခဲ့တာရှိပေမဲ့ပြန်လည်ဖမ်းဆီးခံရတဲ့သူတွေနောက်နေအိမ်မှာဆက်ပြီးတော့ထိန်းသိမ်းခံထားတဲ့သူတွေကလည်းရှိနေသေးပါဒီအပေါ်မှာပြည်သူတွေကမကြေမနက်ဖြစ်ပြီးတော့ကန့်ကွက်ဆန္ဒပြနေကြတာပါ။ဒ
ါမှမတရားတော့ဘူးလို့ပြောရပါရဲ့ရှင်။အဲတော့ဒီကွယ်မှာလည်းအပြက်သားနိုင်ရဲ့သားနဲ့တစ်ဖက်သက်ဆွဆွဲချက်တွေနဲ့တိန်းနေလို့ခံစားရပါရဲ့ရှင်။အခုကပြည်သူနဲ့သူတိုက်ချုံမှာတောင်းတဲ့အခြေအနေဖြစ်ပါရဲ့ရှင်။ခံယူချက်ကတော့အခု78%တော့မဖြစ်တော့ဘူး။ဒီမှာဖြစ်မှာ2021မှာဆန္ဒချအပြင်းထန်တော်လှန်မယ်လို့ခံယူချက်နဲ့လာတာပါ
။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့ကျောင်းသူတို့ဖြစ်တဲ့မဟန်နီဦးပြောသွားတာပါ။အခုဆိုရင်နိုင်ငံတော်ဝန်မြို့ကြီးမြို့ငယ်နေရာနဲ့မှာလမ်းမော်ထွက်ဆန္ဒပြပွဲတွေတရင်တစ်ပတ်ကျော်ကြာလာခဲ့ပါပြီ။လူဒန်းစားပေါင်းစုံအလွာပေါင်းစုံကပြည်သူတွေတနေ့တခြားပုံမူပူပေါင်းပါဝင်လာနေကြတာမှာနာမည်ကြီးဆိုတော်တွေမင်းသားမင်းသမီးတွေနဲ့အမှုပညာရှင်တွေအများအပြားလဲဆင့်ရနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေမှာပြည်သူတွေနဲ့တသားတည်းရှိတဲ့ဆိုတော်ကိုရက်တီပြလာကြပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တရုတ်ဆောင်တပ်မတော်များကအခုလိုပြောပါတယ်။
ဒါမတရားသိမ်းတာလေနော်သမယိုးကြမဟုတ်ပဲနဲ့မတရားသိမ်းတာဆိုတော့တမုံတော်ကအမှန်တရားဘက်ကပဲရက်တယ်နဲ့မတရားတာကိုလုံးဝလက်မခံနိုင်ပါဘူးတမုံတို့ပြည်သူတွေတင်းမြောက်ထားတဲ့ဒီပြည်သူကောင်းဆောင်မျိုးဒါမတရားဖမ်းပြီးတော့မတရားအာဏာသိမ်းတာဖြစ်တဲ့အတွက်တမုံတို့ပြည်သူတွေနဲ့လုံးဝလက်မခံနိုင်ပါဘူး
ဆနပြပွဲတွေတနေ့တခြားအချိန်မြင့်လာတာနဲ့အမျှအာဏာပိုင်တွေဘက်ကဆနပြသူတွေအပေါ်မှာအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမြေယူပုံးတွေတုံးပြီးဖြိုခွင်းတာတွေရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆနပြလူငယ်နှစ်ဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။ဥက္ကောင့်မှာဒဏ်ရာရခဲ့တဲ့မမြတွဲ့တွဲ့ခိုင်းဆိုရင်အခုချိန်ထိသတိမရသေးပဲအသက်ရှင်ဖို့တိတ်ကိုနေသွားပြီလို့မိသားစုကပြောပါတယ်။အသက်19နှစ်သားရှိသေးတဲ့မမြတွဲ့တွဲ့ခိုင်းတို့လိုလူငယ်တွေအများအပြားဒီကနေ့ဆရာနာရှင်ဆန့်ကျင်ဆနပြပွဲတွေမှာရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။လက်နဲ့အားကိုးတဲ့စေုပ်ချုပ်သူတွေကအချိန်မရွေးအင်အားသုံးနှိမ်နှင်းလာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြားကပဲအမျိုးသမီးအမျိုးသားလူငယ်လူလတ်လူကြီးအရွယ်ပေါင်းစုံလူဒန်းစားပေါင်းစုံကပြည်သူတွေပုံမပေါဝင်လာနေကြတာဖြစ်ပါတယ
်အမတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေမရဘူးပြီးတော့ဆိုရှင်မေးဆိုလည်းဖမ်းလာတယ်အဲ့ဒီတော့ကြောက်ပုံတော့ပါဝင်လာပါလက်နဲ့အားကိုးတဲ့ဆိုလူဒန်းတော့ကြောက်ပါပဲဒါပေမဲ့ကြောက်ပြင်မဲ့လည်းမပါလို့ရှင်အမတို့ရဲ့ဒါနောက်ဆက်တွဲကိုယ်တွေခံရမယ့်ကိစ္စတွေလည်းအများကြီးရှိတယ်ကိုယ်တွေမောင်နှမတွေပါလည်းခံရမယ့်ဟာတွေအများကြီးရှိတဲ့ကြောက်ပုံတော့ကြောက်ပြင်မဲ့လည်းပါဝင်ရမှာပဲအဲ့လိုမျိုးကြောက်တဲ့လူတွေအားလုံးလည်းအမဘက်ကနေပြီးတော့ပါဝင်ပါလို့လည်းအမပြောချင်တယ်။ဘာလို့လဲဆိုတော့ဒါကကြောက်လို့ပြီးတော့မယ်ကိစ္စမဟုတ်ဘူးပေါ့နော်။
ရမုံမျိုးကဆန္ဒပြပွဲမှာပါဝင်နေတဲ့ဟ ဟိုတယ်ဝန်ထမ်းတဦးဖြစ်တဲ့မက်ပလေပြောသွားတာပါ။ဥက္ကမတင်ရရခဲ့တဲ့မမြသွဲ့သွဲ့ခံရဲ့အမဖြစ်သူမမြသရုံးနယ်ကလည်းအာနာရှင်စနစ်ကြဆုံးတဲ့အထိဒီတိုက်ပွဲမှာသူဆက်ပြီးတော့ပါဝင်သွားမယ်လို့ပြောပါတယ်
။ကျမကတော့ဆက်ပြီးတော့တော်လန်သွားမှာပါ။ကျမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာနာရှင်စနစ်ကိုအမြင့်ပြတ်ဖြစ်သွားအောင်ပြည်သူလူထုအားလုံးဝိုင်းဝန်းပြီးဆက်ပြီးတော့တော်လန်ပေးကြပါအမြင့်ပြတ်သွားအောင်လားလုပ်ပေးကြပါလို့ပြောချင်ပါတယ်။ကဘာအတိအောင်လဲစင်ညာပေးကြပါ။နိုင်ငံတကာလည်းကူညီပေးကြပါလို့တောင်းဆိုချင်ပါတယ်ရှင်
။ရေမွမျိုးကဆန္ဒပြပေါ်ဒီမှာပါဝင်နေတဲ့ဂျော်မိုးကလည်းမြမပြည်မှာဘေးပြည်သူကမှဆရာနာရှင်ကိုအလိုမရှိဘူးလို့ပြက်ပြက်သားသားပြောပါတယ်
။ဆရာနာရှင်ကလုံးဝအလိုမရှိပါဘူး။ဆရာနာရှင်ကဘယ်တော့မှလည်းအလိုမရှိခဲ့ပါဘူး။ဘသူအမှလည်းပဲမလုံလောက်ပါဘူး။ပြည်သူတရားလုံးနေတဲ့ရဲရဲဝဲဝဲဆရာပြောချင်ပါတယ်။
အနာသိမ်းမြင့်ပိုင်းအတွင်းမှာပဲကျမရေဝန်ထမ်းတွေကစတင်လိုက်တဲ့စေုပ်ချုပ်မှုဖီဆန်ရေး CDM လှုပ်ရှားမှုမှာလည်းဌာနပေါင်းစုံကဝန်ထမ်းတွေကလည်းစေုပ်ချုပ်ရေးရန်နေရာမှာမပါနိုင်ဘူးလို့ဆိုပြီးအလုပ်မသွားပဲကန့်ကွက်ဆန္ဒပြကြတာတွေပို့ပြီးတော့အားကောင်းလာနေပါတယ်။ရန်ကုန်တက္ကသိုလ်ကကတိကတူဦးဖြစ်တဲ့ဒေါ်ဟန်နီလွင်ကတော့အာနာသိမ်းစေုပ်ချုပ်ရေးရန်နေရာရက်သွားတဲ့အထိကန့်ကွက်ဆန္ဒပြမယ်လို့ပြောပါတယ်
။ကျမတို့ကတော့ရန်နေရာရက်စီကျင်လာ။အဲ့တော့အခုလောလောဆယ်တော့ငင်းညမ်းစွာဆန္ဒထုတ်ဖို့ရတယ်။CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မကူပေါင်းဘူးအခုလောလောဆယ်ကျမတို့အချင်းချင်းနေညှိတယ် step by step ဌာနလိုက်ညှိတယ်ကိုဌာနထဲမှာလည်းညှိတယ်ဌာနလိုက်လည်းညှိတယ်ကျောင်းထဲလည်းညှိတယ်ညှိပြီးတော့အခုဘာပြောပေါ့နော် CDC နဲ့ဆိုဘာလုပ်မလဲဆိုတော့ formally ဘာမှမလုပ်ဘူး informally ကတော့ကျမတို့ကကိုယ်ကလေးနဲ့ဆရာတပည့်ကတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျမတို့ငြိမ်ငြိမ်နေတယ်အဲ့ဒါလည်းကျမတို့ရဲ့ဝန်ထမ်းစည်းကမ်းနဲ့ပဲကျမတို့ကဟိုစန့်ကျင်နေတာမဟုတ်ဘူးနော်ကျမတို့ကဘာမှမစန့်ကျင်တာလဲဆိုတော့ပြည်သူဝန်ထမ်းဥပဒေကိုမစန့်ကျင်ဘူးကျမတို့ကစစ်ဆိုးရအာဏာရှင်ကိုဆန့်ကျင်တယ်ဒီရန်ရရရအောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျမတို့ရှက်တယ
်ရန်ကုန်တက္ကသိုလ်ကပဲကတိကနာတူဖြစ်တဲ့ဒေါ်နွေးသစင်လိုင်းကလည်းအာဏာရှင်အမြန်ဆုံးကြဆုံးစေချင်တယ်လို့ပြောပါတယ
်ဒီသူရွက်ချက်တင်ရောက်တဲ့အစိုးရကိုမတရားလက်နဲ့နဲ့အာဏာသိမ်းပြီးတော့မှငါ့ဘာအစိုးရပါဆိုပြီးတော့မတရားကိုယ့်ဟာနဲ့ကိုယ်တိဆောက်ထားတဲ့အစိုးရကိုတော့လုံးဝလက်မခံပါဘူးသူတို့နဲ့လည်းဘယ်တော့မှအတူရှိမှာမဟုတ်ပါဘူးဟုတ်အဲ့ဒီအစိုးရဒါတော့အမြန်ကြဆုံးပါသေးတယ်ပဲကျမတို့ဆန္ဒရှိပါ
ဆရာနာသိမှုစန့်ကြည့်လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာစိတ်ယုံအလုပ်သမားတွေလည်းရှေ့တန်းကနေပါဝင်နေကြတာပါဆန္ဒပြအလုပ်သမားတို့ရဲ့အသံကိုလည်းနားထောင်ကြည့်အောင်ပ
ါဒီကတော့ကျမတို့အလုပ်သမားတွေကအများအားဖိနှိပ်ကံဘဝကနေနေလာခဲ့တဲ့အလုပ်သမားတွေဖြစ်တယ်ပေါ့နော်ကျမတို့အဲ့လိုဖိနှိပ်ကံဆင်းဆင်းရနေပြီးတော့ COVID-19 ဝင်လာတော့ကလည်းကျမတို့အလုပ်သမားတွေကမျိုးမျိုးသောပုံစံနဲ့ဖိနှိပ်ကံမှုထက်ကြုံရတယ်အခုလိုမျိုး COVID-19 ရဲ့အခြေအနေလေးပြီးွားတာမဟုတ်ပဲနည်းနည်းငြိမ်သက်မှုရှိမှအလုပ်သမားတွေအားလုံးကအားတွေပြန်တက်လာတယ်သူတို့ရဲ့လောကလာစာတွေရဖို့သူတို့ရဲ့ကျိုးစီပွားတွေပို့ပြီးကောင်းလာဖို့သူတို့ရဲ့အခွင့်အရေးတွေပို့ပြီးကောင်းဖို့သူတို့မျှော်လင့်ပေးမယ်။မျှော်လင့်တဲ့အကြောင်းအရာကြီးမှာဖေဖော်ဝါရီ1ရက်ရဲ့ကျမတို့လုံသမားတွေရဲ့မျက်ရည်တွေကျမတို့လုံသမားတွေဝမ်းနဲ့ကြေကွဲနေတဲ့အရာတွေနဲ့ကျွန်တော်ကြုံခဲ့ရတယ်။အဲ့တော့ကျမတို့လုံသမားတွေကလုံသမားတယောက်တည်းမဟုတ်ပါဘူး။လုံသမားမှာနောက်မှာမိကုံနေတဲ့ညီကုံမတွေအများကြီးရှိပါတယ်။ဒါကြောင့်ကျမတို့လုံသမားကဒီစင်နာချင်းအစိုးရအောက်မှာနေမယ်ဆိုရင်အခုကျမတို့ဒီနိုင်ငံတကာယဉ်ညွတ်နှံ့မှုတွေမလာတော့ကျမတို့သိနေ။လုံသမားတွေအရန်ကိုသူတို့တွေဒုက္ခတွေတောကတွေရောက်နေတောကတွေများနေကြ။ဒါကြောင့်ကျမတို့လုံသမားတွေကဒီအချိန်မှာတရောင့်တနေရပါဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးအလုံသမားအများစုရဲ့စိတ်ဆန္ဒနဲ့အလုံသမားအများစုကလမ်းမထွက်တာဖြစ်ပါတယ်ဟုတ
်မြန်မာနိုင်ငံဟာ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့ခြင်းကစလို့စစ်အုပ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေခဲ့ရတာပါ1988ခုနှစ်ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူထုလှုပ်ရှားမှုဟာလည်းအာဏာပိုင်တွေရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနှိမ်နင်းတာကိုခံခဲ့ရပြီးအဲ့ဒီနောက်နှစ်ပေါင်း30ကျော်ကြာမှနိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေတဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်ဒီမိုကရေစီနုနယ်သေးတဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ဆိုရတရက်ကိုအာဏာနဲ့ဖြုတ်ချသိမ်းယူတာကိုဘယ်လို့မှလက်မခံနိုင်ဘူးလို့ဆန္ဒပြသူတွေကပြောဆိုနေကြတာပ
ါကျမတို့ကတမိုင်းဆက်ဆက်ဒီစစ်ဆိုရကိုတော်လန်လာခဲ့ကြပါပြီကျမတို့တမိုင်းကမှအရေးမခံနိုင်ပါဘူးနော်ပြည်သူတွေကလည်းသူတို့ရဲ့ဆန္ဒကိုမဲရင်းနဲ့လည်းပြခဲ့ပြီးပြီကိုဗစ်ကာလမှာလည်းမကြောက်မရွံ့ဒီလိုမျိုးရှေ့တွေထွက်ပြီးကြပါပြီဒါကြောင့်မလို့စီအာနာရှင်ကိုတိုက်ထုတ်ဖို့မမတပြည်လုံးကိုနိုင်ငံခွန်ကမီဒီယာတွေအင်တာနက်ရှင်နယ်ကွန်မြူနတီတွေအားလုံးကိုပါဝင်ကြပါလို့တိုက်တွန်းပါတ
ယ်။ရန်ကုန်မြို့ကဆန္ဒပြအမျိုးသမီးတူပြောသွားတာပါ။နိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအရှိန်ရလာနေတဲ့အချိန်မှာပဲစစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ပြည်သူအများယူကျိုးမရဖြစ်နေကြတာပါ။အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေနဲ့ကန့်သက်ထိန်းချုပ်မှုတွေလုပ်လာတဲ့ကြားမှာကိုပဲဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်။ဒီကနေ့ခင်မျိုးဆက်တဲ့လူငယ်တွေကတော့အာနာရှင်တွေဘက်ကအကြမ်းဖက်နှိမ်နင်းလာရင်တော့ဒါကိုအန်တူပြီးဆီယာနာရှင်စနစ်ကိုအပြီးတိုင်ပြတ်သုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတဲ့ဆူရာတင်ပြရင်းနေပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင် ကျမခင်ဗျူထွေးပါရှင်။